လက်နက်ကန်ပြစ်ကတ်တွေဖြစ်ပွားနေတဲ့ရခိုင်ပြည်နယ်ကနေနောက်ထပ်ဒုက္ခသည်တွေထပ်မံထွက်ပြေးလာနေတဲ့ပုံမြန်မာဆွေအကိုဘင်္ဂလားဒေ့ရှ်ကကန့်ကွက်လိုက်ပါတယ်။ဗုဒ္ဓဘာသာဝင်ရခိုင်တွေနဲ့တခြားတိုင်းရင်းသားတွေပါထပ်မံရောက်ရှိလာတဲ့အတွက်မနေ့နောက်ပိုင်းမှာပဲဘင်္ဂလားဒေ့ရှ်နိုင်ငံဆိုင်ရာမြန်မာတပ်မကြီးကိုစင့်ခေါ်ပြောဆိုခဲ့တာဖြစ်ကြောင်းဘင်္ဂလားဒေ့ရှ်နိုင်ငံခြားရေးဝန်ကြီးဌာနတာဝန်ရှိသူတူကိုကူကပ်ပြီး AFA သတင်းကဖော်ပြခဲ့တာပါ။ထွက်ပြေးလာသူအရေးအတွက်တိုးလာနေပြီးနေဆက်မှာရှိနေသူတချို့ကလည်းမကြောင်ရင်ထပ်မံဝင်ရောက်လာဖို့ရှိရကြောင်းတိုက်ပွဲတွေရပ်တန့်နေအောင်ဆောင်ရွက်ဖို့မြန်မာအစိုးရကိုတိုက်တွန်းခဲ့တဲ့အကြောင်းလဲအမည်မဖော်လို့သူဘင်္ဂလားဒေ့ရှ်နိုင်ငံခြားရေးဝန်ကြီးဌာနအရာရှိကပြောဆိုထားပါတယ်။ဒါပေမဲ့လည်းနောက်ထပ်အသစ်ရောက်လာတယ်လို့ဆိုတဲ့လူကြီးကိန်းကနန်အတိအကျကိုတော့ပြောဆိုတာမျိုးမရှိပါဘူး။မြန်မာနိုင်ငံကထွက်ပြေးလာသူတွေဟာဘင်္ဂလားဒေ့ရှ်နိုင်ငံတောင်ပိုင်းဘန်တာဗန်ခရိုင်ကလူသူအယောက်ပေါက်နေတဲ့ဒေသကနေဝင်ရောက်လာတာဖြစ်တဲ့အကြောင်းလဲဘင်္ဂလားဒေ့ရှ်နေရာဆောင်တပ်ဖွဲ့အတူကိုကူကာပြီးတရင်မှာဖော်ပြထားပါတယ်ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကကန့်ကွက်ချက်နဲ့ပတ်သက်လို့မြန်မာတာဝန်ရှိသူတွေဘက်ကတစုံတရာတုံ့ပြန်တာမျိုးတော့မကြားသေးပါဘူးရခိုင်ပြည်နယ်ကြောက်တော်မြို့ကရဲကင်းစခန်းတွေကိုရခိုင်လက်နက်ကိုင်တပ်ဖွဲ့ AA ကဇန်နဝါရီလ4ရက်လွတ်လပ်ရေးနေ့မှာစီးနှင်းတက်ခတ်ခဲ့ပြီးနောက်ပိုင်းမြန်မာလူမျိုးတပ်ဖွဲ့တွေကလက်လံရှင်းလင်းရာကတိုက်ပွဲတွေတကြောပြန်ဖြစ်ပွားနေတာပါ
2018ခုနှစ်မှာ